မေရိကန်စစ်တပ်ရဲ့ကန့်သတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲမရှိဘဲနဲ့ရယူဖြန့်ဝေခဲ့မှုနဲ့မက်ဆာချူးဆက်ပြည်နယ်မှာမနေ့ကြာသပတေးနေ့ကဖမ်းဆီးခံရတဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့ဝင် Jack Teixeira ကိုဘော့စတန်တရားရုံးမှာဒီကနေ့ရုံးထုတ်ဖို့ရှိပါတယ်။သူ့ကိုဖမ်းဆီးခဲ့တဲ့အကြောင်းကိုတော့အမေရိကန်ပြည်ထောင်စုရှေ့နေချုပ် Marik Garland ကအခုလိုပြောပါတယ်
။ Today the Justice Department arrested Jack Douglas Teixeira.In connection with an investigation into
the တဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အမေရိကန်ကာကွယ်ရေးဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားရယူဖြန့်ဝေမှုနဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့မှတာဝန်ထမ်းနေသူ Jack Douglas Teixeira ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုရှေ့နေချုပ်ကပြောဆိုသွားတာပါ Massachusetts ပြည်နယ် Dickton မြို့မှာသူ့နေအိမ်မှာပဲ Teixeira ကိုအသာတကြီးပဲဖမ်းဆီးခဲ့တယ်လို့ FBI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ယူကရိန်းကိုအမေရိကန်ကပေးပို့နေတဲ့စီးရဲကူညီတွေအပါအဝင်စစ်တပ်ရဲ့မှတ်တမ်းတချို့ပြီးခဲ့တဲ့သတင်းပတ်တုန်းက Twitter နဲ့လူမှုကွန်ရက်တချို့မှာပေါ်ပေါက်ခဲ့တဲ့အထက်အမေရိကန်အထက်မျက်နှာပြက်စရာဖြစ်နေတာပါယူကရိန်းရဲ့စီးဆွေးရင်နဲ့ပတ်သက်တဲ့အချက်အလက်တွေရုရှားစစ်ဌာနချုပ်နဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာအချက်အလက်အထူးအရေးကြီးတဲ့မှတ်တမ်းတွေပါဝင်တယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်